ဂျပန်နဲ့ဗီဒီနိုင်ငံတို့ဟာအထင်ကရလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ကိုတောက်ကြနေကလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒါဟာဥရောပသမဂ္ဂတွေကဗီဒီနိုင်ငံနှုတ်ထွက်ခဲ့ပြီးနောက်ပိုင်းပထမဦးဆုံးချို့ဆိုလိုက်တဲ့အရေးပါဆုံးစာချုပ်လည်းဖြစ်ပါတယ်။ဒီစာချုပ်အရဗီဒီနိုင်ငံကဂျပန်ကိုသွင်းနေတဲ့ Yorkshire သိုးသားတွေအပေါ်အခွန်အတုလျှော့ချပေးမှာဖြစ်တယ်လို့ဂျပန် Nissan ကားစက်ရုံတို့ကားအပူပစ္စည်းနဲ့ပတ်သက်တဲ့အခွန်တွေကိုလည်းလျှော့ချသွားမယ်အပြင်အခြားကုန်ပစ္စည်းတွေအပေါ်အခွန်လျှော့ချသွားမှာဖြစ်ပါတယ်။ဗီတင်လုတ်ကိုအင်ဂျီရှူဖနတ်စတီလ်တန်ချီစတီဘစ်ကွတ်တွေဗီတင်ဝက်သားတွေဂျပန်မှာဈေးကျွချိုးနဲ့ဝယ်စားနိုင်တော့မှာပါ။ဗီတင်ဂျပန်ကုန်သွယ်ရေးသဘောတူစာချုပ်အသစ်ချုပ်ဆိုပွဲကိုတိုကျိုမြို့မှာပြုလုပ်ခဲ့ပြီးဗီတင်နိုင်ငံကကုန်သွယ်ရေးဝန်ကြီးလစ်စထရပ်နဲ့ဂျပန်နိုင်ငံသားဝန်ကြီးမိုတက်ဂီတို့တက်ရောက်လက်မှတ်ထိုးကြပါတယ်။ဒီကုန်သွယ်ရေးသဘောတူညီချက်အရဂျပန်ဗီတင်နှစ်နိုင်ငံကြားကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ 19.5 ဘီလီယံဘို့ထိမြင့်တက်လာွယ်ရှိတယ်လို့မျှော်လင့်ထားပါတယ်။ဗီတင်ကအခုလိုဂျပန်နဲ့ကုန်သွယ်ရေးမြှင့်တင်လိုက်တယ်ဆိုပေမဲ့ဗီတင်ဟာ EU ဥရောပသမဂ္ဂကနှုတ်ထွက်ခဲ့လို့နစ်နာသွားရတဲ့ကုန်သွယ်ရေးပမာဏကိုပြန်မှီဖို့ကတော့အလန်းကွာဝေးနေစေဖြစ်ပါတယ်။ဗီတင်ဟာအခြားနိုင်ငံတွေနဲ့လည်းကုန်သွယ်ရေးသဘောတူညီချက်ရဖို့ကြိုးပမ်းနေပြီးအထူးသဖြင့်အမေရိကန်ပြည်ထောင်စုနဲ့သဘောတူညီချက်ရဖို့ကြိုးပမ်းနေတယ်ဆိုပေမဲ့နှစ်နိုင်ငံကြားဆွေးနွေးမှုတွေကတော့ရှင်းမတိုးနိုင်ပဲကြံ့ကြံ့နေရပါတယ်ခင်ဗျာ။